tamando wutu kanji na sakune
thu akha ngaro di italy pi do timmo ne ku ya mi a chang ko si yin pi ma yuli a mi shi do ogoddu tan ne sain do tat mu nai polu ma sa ywe a chin khan do a cha du ro ko at ja yi adra moddi timmo ko si ywe a shi pi na do shao twa mi a chan ne lwin ja yi araita khu a mi shi do magedoni pi tatta lo nei myo da di ngaro ne pa yi နှစ်ဖန်နေ့တွင်ဇီးတုံမျိုး၌စိုက်ကြပြီးလျင်ပေါ်လူသည်မိမိအဆွေခင်ပွန်းတို့ထံသို့သွား၍သူတို့၏လှုပ်ကြွေးပြုစုခြင်းကိုခံရမည်အကြောင်းယူလီသည်ကျေးဇူးပြု၍အခွင့်ပေးလေ၏ထိုမျိုးမှထွက်၍လေမသိမ့်သောကြောင့်ကုပရုကျွန်းမြောက်ဖက်နားသို့လျှောက်သွားသည်ဖြင့်ကီလီကီပြည်ပန်ဖူလီပြည်နှင့်ဆက်သောပင်လယ်ကိုကူး၍လူကီပြည်မူရမျိုးသို့ရောက်ကြ၏ထိုမျိုး၌အီတလီပြည်သို့သွားသောအာလီဇန်ဒရီတင်မောကိုတတ်မှုသည်တွေ့၍ထိုတင်မောတဲ့သို့ငါတို့ကိုတွင်းထားလေ။နေနေသာသွား၍နေ့ရက်ကာလကြာသောအခါပင်မန်းစွာစူးစား၍ကနိတ်မျိုးနှင့်တဲ့တဲ့ရောက်ပြီးမှလေမသိမ့်သောကြောင့်ဂရတီကျွန်းအရှိဘက်တာလမုံမြို့အနားသို့ပင်မန်းစွာလျှောက်သွား၏။လာသေးမျိုးနှင့်အနီးကာလူလီမင်းအမည်ရှိသောအရတ်သို့ရောက်ကြ၏။ကာလကြာသည်ရှိသောကြီးစွာသောဥပုံနှင့်လွန်၍ပင်လေမကူးတင်သောလဥဒုအချိန်ဖြစ်သည်ကိုပေါ်လူသည်ထောက်၍
အချင်းလူတို့ယခုမှပင်လေကူးလျင်တင်းပေါ်နှင့်ကုံများတို့သည်ဆုံရှုံသည်သာမကငါတို့အသက်ပျက်စီးရသောဘေးအန္တရာယ်ရောက်မည်ကိုငါထင်မြင်သည
်ဟုတ်တတိပေ၏သို့တော်လည်းတတ်မှုသည်ပေါ်လူစကားကိုနားမထောင်ဘဲတမကိုင်စကားနှင့်တင်းပေါ်တကြီးစကားကိုနားထောင်၏ထိုမျိုးစိမ့်၌ဆောင်းကာလပတ်လုံးမနေသင့်သောကြောင့်တဖန်တွင့်ပြန်၍ဖိနှိပ်မျိုးစိတ်သို့မိနိုင်လျင်ထိုစိတ်၌ဆောင်းကာလကိုလွန်စေသောတာ၍ကောင်းမည်ဟုလူများတို့သည်ဆိုကြ၏ဖိနှိပ်စိတ်ကကရေတီကျွန်း၌ရှိ၏အနောက်မြောက်သို့၎င်းအနောက်တောင်သို့၎င်းမျက်နှာပြု၏တောင်လေသည်ပြင်းညင်းစွာလာသောအခါယခုမိနိုင်သည်ဟုစိတ်ထင်နှင့်တွင့်၍ကရေတီကျွန်းနာသို့ရောက်သွားကြ၏ကာလမကြာမမြင့်မီဥရုကလူတို့အမိရှိသောလေပြင်းမှုန်တိုင်းသည်တင်မောကိုတိုက်၍တဟုန်သည်ဆောင်းသွားသည်ဖြင့်တင်မောသည်ထိုလေကိုမခံနိုင်သောကြောင့်ငါတို့သည်အာရုံ၍လေတက်ရာသို့ပါလွင့်ကြ၏ကလောဒီကျွန်းနားမှပြေးစဉ်တွင်တမန်ကိုမပြတ်စေခြင်းမှာပင်ပန်းစွာကြိုးစား၍တင်မောဘော်သို့တင်ပြီးလျင်တင်မောကိုခိုင်ခန့်စေခြင်းမှာကြိုးနှင့်ပတ်စည်းကြ၏တောင်ပေါ်မှာတင်မီကိုလည်းဆွေ့င်သောကြောင့်ရွက်ကိုတိမ့်သည်ဖြင့်လေတက်ရာသို့ပါလွင့်ကြ၏တိုင်းထအာကြီးသောကြောင့်အလွန်တုံ့လွတ်၍နက်ဖန်နေ၌ဝန်ကိုထုတ်ပြစ်ကြ၏။သုံးရက်မြောက်သောနေ့၌တင်မောတန်စာများကိုကိုလက်နှင့်ကန်ယူ၍ပြစ်လိုက်ကြ၏။နေလကျယ်နက်ခတ်တို့ကိုတားရှိစွာမမြင်ရ၍မိုးသက်မုန်တိုင်းအာကြီးသေးသည့်ဖြင့်ကဲတင်ချင်းတို့ရောက်မည်ဟုမျှော်စရာအခွင့်အလင်းမရှိ။အစာကိုမစားဘဲကြာမြင့်စွာနေကြပြီးမှပေါ်လူသည်ထိုသူတို့၏အလယ်၌ဖား၍
အချင်းလူတို့ငါစကားကိုနားထောင်၍ကရတီတေကျိုးမှမလွင့်ဘဲနေလျင်ဒီပျက်စီးဆုံးရှုံးခြင်းနှင့်ကင်းလို့ရကြ၏ယခုတွင်စိတ်သက်သာခြင်းရှိကြလောအကြောင်းမူကားတင်းပေါ်ဆုံးခြင်းမှတပါတင်းတို့တွင်အဘယ်သူမျှအသက်မဆုံးရာအဘယ်ကြောင့်ဤဟုမူကားငါကိုပိုင်တော်မူ၍ငါကိုကိုွယ်တော်ဖရာသခင်ဤကောင်းကင်တမန်သည်ယနေ့ညတွင်ငါအနာမှာပေါ်လာလေဘောလူတင်သည်မစိုးရင်နေကဲသာပင်ရှေ့သို့ရောက်ရမည်တင်နှင့်အတူပင်လေကူးသောသူအပေါင်းတို့ကိုဖရာသခင်သည်တင်အားပေးတော်မူပြီဟုဆို၏ထို့ကြောင့်အချင်းလူတို့တက်တာချင်းရှိကြလောငါအာမိန်တော်မူသည့်အတိုင်းဖြစ်လိမ့်မည်ဟုငါသည်ဖရာသခင်ကိုအမိပြု၍ယုံချင်းရှိ၏သို့တော်လေတစုံတစ်ခုသောကျွန်းပေါ်မှာတင်းပေါ်တင်၍ပြည့်ရမည
်ဟုပေါ်လူဆို၏14ရက်မြောက်သောနေ့ညင့်ရောက်သောအခါငါတို့သည်အာရိပင်လေတွင်အရက်၄မျက်နှာသို့လူလာသွားကြစဉ်တကောင်းအချိန်၌တစုံတစ်ခုသောကံအနီးသို့ရောက်လူသည်ဟုတင်းမောသားတို့သည်ထင်မှတ်သဖြင့်ရေကိုစမ်းလျင်အလံ20ရှိသည်ကိုတွေ့ကြ၏ထို့မှဆိုစဉ်လွန်ပြန်လျင်တပတ်ရေကိုဆမ်း၍15လံရှိသည်ကိုတွေ့ကြ၏ကြောက်ကိုတိုက်မိမီဆိုရင်တော့ကြောင့်တင်းမောပဲ့မှကြောက်စုလေးလက်ကိုဖြတ်၍မိုးလင်းပါစေဟု ဆူတောင်းကြတယ်။တင်မောသားတို့ဒီတင်မောကိုစွန့်သွားမည်ဟုအကြံရှိသည်နှင့်တင်မောဦးသို့သွား၍ကြောက်ဆူချက်ဟန်ပြုတဲ့တံမှန်ကိုလျှော့စင်တွင်ပေါ်လူက
ဤသူတို့သည်တင်ဘောပေါ်၌မနေလျင်တင်တို့သည်ချမ်းသာမရနိုင်ကြ
။ဟုတက်မှုမှစ၍စစ်သူရဲတို့အားဆို၏ထိုအခါစစ်သူရဲတို့သည်တံမှန်ကျိုးကိုခုတ်ဖြတ်၍ချလိုက်ကြ၏မိုးလင်းလူသောအခါအစာကိုစားစေခြင်းမှာပေါ်လူသည်လူပေါင်းတို့ကိုတိုက်တွန်းလျက
်တင်တို့သည်၁၄ရက်ပတ်လုံးမျောလင့်၍ယနေ့တိုင်အောင်အစာမစားဘဲငတ်မှုလျက်နေကြ၏ထိုကြောင့်အစာစားကြလော့စားလျင်ချမ်းသာရခြင်းအကြောင်းဖြစ်လိမ့်မည်တင်တို့ဆံကြီးတပင်မြမပြည့်စည်ရာ
ဟုဆိုပြီးလျင်ပေါ်လူသည်မုတ်ကိုယူ၍ထိုသူများရှေ့၌ဖျားသခင်ကျေးဇူးတော်ကိုချီးမွမ်းပြီးမှမုတ်ကိုဖဲ့၍စားလေ။ထိုသူအပေါင်းတို့သည်လည်းစိတ်သက်သာခြင်းရှိ၍အစာကိုစားကြ၏။ထိုသင်္ဘော၌ပါသောသူများတို့သည်အရေအတွက်အားဖြင့်209ကျိတ်6ယောက်ရှိသည်တည်း။ဝါစွာစားပြီးမှဆံစဘာကိုပင်လေထဲသို့ပစ်ချ၍သင်္ဘောကိုပေါ့စေကြ၏။မိုးလင်းသောအခါထိုအရက်ကိုမသိတော်လဲတောင်ခွေတစ်ခု၌တင်မောစိတ်ရှိသည်ကိုမြင်သောကြောင့်တင်မောကိုအထဲသို့တွင်းနိုင်လျင်တွင်းပြီဟုအကြံရှိကြ၏။ကြောက်စုတို့ကိုလွှတ်၍ပင်လေထဲသို့ချလိုက်ပြီးမှတက်မတို့ကိုဆိုင်သောကျိုးများကိုဖြည့်၍ရွက်ကိုလေ၌ဖြန့်ဖွင့်လျက်ကန်းနာသို့တိုက်သွားကြ၏။ရေဆိုင်ရာသို့ရောက်လျင်တင်မောကိုတောင်ပေါ်မှတင်စေ၍ဥမလုပ်ဘဲနေသည်ဖြင့်ပဲ့ကိုလှိုင်းတဘိုးရိုက်သောကြောင့်ကျို၏။ထိုအခါအချင်းခံသောသူတို့သည်ကုန်းသို့ကူး၍ပြေးမီကိုစိုးရိမ်သောကြောင့်စစ်သူရဲတို့သည်တက်မြီဟုအကြံရှိကြ၏တက်မှုသည်ပေါ်လူကိုချမ်းသာစေခြင်းမှာအလိုရှိသဖြင့်စစ်သူရဲတို့၏အကြံကိုမြစ်တား၍ကူးနိုင်သောသူတို့သည်အရင်ဆင်း၍ကုန်းသို့သွားစေခြင်းမှာ၎င်းကျင်းသောသူတို့သည်ပြင်းများမှဆိုက်၍သင်္ဘောတန်တန်များကိုစီးစေခြင်းမှာ၎င်းစီရင်လေ၏ထို့သို့လူအပေါင်းတို့သည်ဘေးနှင့်လွတ်၍ကုန်းပေါ်သို့ရောက်ကြ၏